လက်နက်ကင်တပ်ဖွဲ့တွေကမူဆယ်မြို့ကိုနေခင်း12နာရီနောက်ပိုင်းဝင်ရောက်စီးနင်းမယ်ဆိုတဲ့သတင်းတွေထွက်ပေါ်လာတဲ့နောက်တောင်းနဲ့ချီတဲ့မူဆယ်ဒေသခံတွေကတရုတ်နိုင်ငံဘက်ကိုထွက်ပြေးခိုးလုံနေကြပါတယ်။12နာရီနောက်ပိုင်းအိမ်ထဲကအိမ်ပြင်မထွက်ဖို့ဈေးဆိုင်တွေကိုပိတ်ဖို့အာဏာပိုင်တွေကတတိပေးထားတယ်ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့ပေမဲ့ဒီလိုတားမြစ်ထားတာမရှိဘူးလို့မူဆယ်ရဲတပ်ဖွဲ့ကပြောပါတယ်။ဒီကနေ့ရှမ်းပြည်နယ်မြောက်ပိုင်းပဋိပက္ခဖြစ်ပွားရာဒေသကအခြေအနေကို VOA မြန်မာပိုင်းသတင်းထောက်ကိုမိုးစောကအတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာတနင်္ဂနွေနေ့ကစတင်ဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုတွေဟာဒီကနေ့အထိဆက်လက်ဖြစ်ပွားနေပြီးမူဆယ်မြို့မှာတော့ဒီနေ့မိုးလွယ်ပိုင်းမှာလက်နက်ကင်တပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်မယ်ဆိုတဲ့သတင်းတွေကြောင့်ဒေသခံတွေဟာတရုတ်နိုင်ငံဘက်ကိုတိမ်းရှောင်နေပါတယ်ဒီလိုတိမ်းရှောင်နေတဲ့အခြေအနေကိုရွှေလီမြို့ကိုရောက်ရှိနေသူတဦးကအခုလိုပြောပါတယ
်မူဆယ်ကနေပြီးတော့ဒီတရုတ်ဘက်ကိုအခုမှလိုတိုက်တုံးနေရှိတယ်ဟိုစင်ဒီဂိတ်ကဲမန်ဝေးဂိတ်ကဲနောက်တော့လန်တော်ဂိတ်ဆိုတာရှိတယ်ไอ้ตรงนี้ตรงนี้ลูกเนี่ยอกรอปิดแจ่ญเนี่ยอกรอที่ว่ากันกูกูอยากอกรอคํามั้ยเนี่ยก็เราตรงนี้ก็ต้องต้องต้องฉิเลยอ่ะลูกเนี่ยตะต้องกว่า2ต้องรอฉิเลย
မူဆယ်မျိုးကဒေသခံတွေအခုလိုတိမ်းရှောင်တာဟာဒီကနေ့နေခင်း12နာရီနောက်ပိုင်းအပြင်မထွက်ရလို့အမိန့်တွေထွက်ပေါ်လာတာကြောင့်ဖြစ်တယ်လို့လည်းစက်ပြောပါတယ
်။နေ့လယ်12နာရီကနေစပြီးတော့အိမ်ထဲကနေအိမ်ပြင်မထွက်ရအောင်ဆိုပြီးတော့တရင်နေအဲ့ဒီတရင်တွေထွက်လာတယ်။ထွက်လာတော့အဲ့မှာလူသူကလည်းကြောက်ပြန်တော့ဒီမှာရှိတဲ့မူဆယ်မျိုးမှာရှိတဲ့စိုင်တွေပေါ့စိုင်တွေလည်းအကုန်ပိတ်သိမ်းကုန်တယ်။လူရသားတွေရောကြောက်ကြကြတယ်ပေါ့ဗျာ။ဘန်တွေရောပါရောအစိုးရဘန်ရရဆာအကုန်ပိတ်ကုန်တော့ပိတ်ကုန်တော့မူဆယ်မျိုးကကြောက်ကြနေပြီ။
အခြားမူဆယ်မျိုးကန်တူကလည်းမျိုးရင်းမှာပြတ်နေတဲ့တင်းကိုအခုလိုပြောပါတယ
်မူဆယ်မျိုးအခြေအနေကတော့ဒီ7နာရီဆိုင်နေပိတ်ခိုင်းလိုက်တာပေါ့ဗျာဟွာရဲရပိတ်ခိုင်းလိုက်တာရဲရတဆိုင်တည်းကိုသွားပြီးတော့ပြောလိုက်တော့ကျန်တဲ့ဆိုင်တွေအလုံးပိတ်ကြတော့တာပေါ့ခင်ဗျအကြတော့ဒီ7နာရီနောက်ပိုင်းမူဆယ်မျိုးမှာအခြေအနေဝင်စီးမယ်လို့တော့ကြားတယ်အဲအကြောင်းနေလည်းပိတ်တယ်ဗျာကျောင်းလူဘန်လို့အစည်းအဝေးဘန်အားလုံးပိတ်အလို့ဖြစ်သွားတယ
်။မူဆယ်မျိုးမရဲစခန်းကတာဝန်ကျဝန်ထမ်းတဦးကတော့ရဲတပ်ဖွဲ့ကအခုလိုပိတ်ခိုင်းတာမရှိကြောင်းပြောပါတယ်
။ကျွန်တော်တို့ကတော့မိတ်ထုတ်ပြန်ထားတာမရှိသေးဘူးကြာ။ဘာလို့လုံးခိုင်းတာမရှိရော။ဟောဒါသူတို့ရက်ွက်အစီအစဉ်ထမ်းတယ်။ထွေဥမေးဒီမှပြီမှာဗျ
။မူဆယ်မျိုးကဒေသခံတည်တောက်တဦးဖြစ်တဲ့ဦးမောင်ကတော့အာနာပိုင်တွေကအမိန့်တစုံတရာထုတ်ပြန်ထားတာမရှိကြောင်းပြောပါတယ
်။အဲဒီစက်တစ်ခွဲမှာဆန်ဦးချိုဤမူကကျွန်တော်တရားဝင်ပြောတာကသူတို့အနေနဲ့ဒီဝမ်ဖို့ဖို့မထုတ်ပါဘူးတဲ့ဝမ်ဖို့ဖို့မထုတ်ဘူးဆိုတဲ့အကြောင်းကိုရက်ကြီးဥက္ကရာတွေအကုန်လုံးရက်ပွဲဥက္ကရာတွေအကုန်လုံးအခက်တနိုင်ခွဲတဲ့အချိန်မှာထပ်မံရှင်းညာခိုင်းနေထပ်မံရှင်းညာခိုင်းနေတာဝမ်ဖို့ဖို့မထုတ်ဘူးဆိုတဲ့အကြောင်းဆိုရင်အကြောင်းကြမဖြစ်မဖြစ်ဘူးဆိုတဲ့အကြောင်းမြို့ကလူတော်တော်များရှင်ဒီဘက်ကိုအထူးသဖြင့်စောင်းရှိတဲ့သူတွေကတော်တော်များတော့ဘုဘက်ကောင်းအောင်ရောက်သွားကြပြီအထူးသဖြင့်ရှင်ဒီရောက်သွားကြပြီ
နိုင်ငံတော်အတိုင်းပင်ခံရုံးသတင်းထုတ်ပြန်ရေးကော်မတီကတော့တနင်္ဂနွေနေ့ကမူဆယ်နဲ့ကုတ်ခိုင်မြို့နယ်အတွင်းကတပ်စခန်းရဲစခန်းနဲ့105မိုင်ကုန်သွယ်ရေးစခန်းတွေကိုတိုက်ခိုက်ခံရပြီးတဲ့နောက်မူဆယ်မြို့ပေါ်ကိုပြည်သူ2600ကျော်လာရောက်ခိုးလုံကြောင်းသတင်းထုတ်ပြန်ခဲ့သလိုတရုတ်နိုင်ငံကလက်ရှိဖြစ်ပွားနေတဲ့တိုက်ပွဲကြောင့်မနေ့ကလူ3000လောက်သူတို့နိုင်ငံအတွင်းကိုခိုးလုံလာကြောင်းသတင်းထုတ်ပြန်ထားပါတယ်။တနင်္လာနေ့ညပိုင်းကမူဆယ်မြို့မြို့မရဲစခန်းကိုကချင်နဲ့ပလောင်တပ်ဖွဲ့တွေကလာရောက်ပစ်ခတ်ခဲ့ကြောင်းနဲ့အင်္ဂါနေ့မနေ့ပိုင်းမှာတော့လာရှိုးမူဆယ်လန်းကုတ်ခိုင်မြို့နယ်နတ်ခိုင်ရွာနဲ့ဟိုနောင်ရွာအကြားတိုက်ခိုက်မှုမှာအရသားတဦးသေဆုံးခဲ့ကြောင်းကိုကာကွယ်ရေးဦးစီးချုပ်ယုံကဒီနေ့သတင်းထုတ်ပြန်ထားပါတယ်။